အင်ဒိုနီးရှားသမ္မတဒုသမ္မတနဲ့လွှတ်တော်ဆန်ရရွေးကောက်ပွဲတွေကိုမနေ့ပြန်ပုတ်ထုနေ့မှာကျင်းပမှာဖြစ်ပြီးပြည်သူတန်190ကျော်မဲပေးချမှာပါရွေးကောက်ပွဲစည်းရုံးရေးတွေမှာတော့စီးပွားရေးကိုအဓိကထားခဲ့ပေမဲ့ကမ္ဘာအကြီးဆုံးမွတ်စလင်အများစုနေထိုင်ရာနိုင်ငံမှာတော့အစ္စလမ်ဘာသာရေးပေါ်မူတည်လှုပ်ရှားတဲ့နိုင်ငံရေးကလည်းအရင်ကနဲ့မတူပိုပြီးတော့ကြီးထွားလာနေပါတယ်အင်ဒိုနီးရှားအထွေထွေရွေးကောက်ပွဲအကျိုးသုံးသပ်ချက်တွေကိုနားဆင်ကြရအောင်ပါရှင်အင်ဒိုနီးရှားနိုင်ငံမှာသမ္မတရွေးကောက်ပွဲအမျိုးသားဆင့်နဲ့ဒေသဆိုင်ရာအဆင့်လွှတ်တော်ရွေးကောက်ပွဲတွေမှာမဲပေးမဲ့သူက192တန်းကျော်ရှိပြီးကိုယ်စားလှယ်ပေါင်း24,000ခွဲပါဝင်ရှင်ပြိုင်နေကြတဲ့ဒီရွေးကောက်ပွဲကကမ္ဘာအကြီးဆုံးတရက်ထက်ပြီးချင်းပါတဲ့ရွေးကောက်ပွဲလေးဖြစ်ပါတယ်။ပြီးခဲ့တဲ့2014ခုနှစ်ရွေးကောက်ပွဲတုန်းကလိုပဲသမ္မတဂျိုကိုဝီဒိုဒိုကအငိမ့်စားဗိုလ်ချုပ်ကြီးပရာဘိုဝိုဆူဘီယန်တိုနဲ့အခုရှင်ပြိုင်နေရပါတယ်။စစ်တပ်နောက်ခံရှိတဲ့နောက်အယူဆွဲပြင်းထန်တဲ့အစ္စလာမ်ရဲ့အဖွဲ့အစည်းတွေနဲ့လည်းခိုင်မာတဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုကအနောက်ဂျာဘာမှာလူကြိုက်များပါတယ်။အနောက်ဂျာဘာမှာမဲပေးပိုင်ခွင့်ရှိသူ32တန်းခွဲရှိပြီးဒီရေအတွက်ဟာဆိုရင်မဲဆန္ဒရှင်အလုံးရဲ့18%ရာခိုင်နှုန်းရှိပါတယ်။ပရာဘိုဝိုရဲ့အယူဆွဲပြင်းထန်တဲ့အစ္စလာမစ်တွေကိုစုစည်းမှုကြောင့်လာမယ့်အထွေထွေရွေးကောက်ပွဲမှာမဲပေးကြမယ့်မဲဆန္ဒရှင်တွေကြားယရိပြတ်ဆန့်ကျင်ကွဲလွဲသွားစေပါတယ်။သဘောထားလဲလတ်ရှိသူတွေနဲ့သဘောထားတင့်မာသူတွေကြားပြက်ပြက်သားသားစီးချလိုက်တာကြောင့်ဒီကွဲပြားမှုဟာဆိုရင်နိုင်ငံခြားယင်းနှိမ့်မြုံနှံမှုအပေါ်အထိနာစေရုံတည်းမဟုတ်ဘဲလူနည်းစုတွေရဲ့လွတ်လပ်ခွင့်အပေါ်မှာပါထိခိုက်မဲ့အရေးစိုးရိမ်မှုတွေထွက်ပေါ်လာစေပါတယ်။အင်ဒိုနီးရှားသမ္မတကိုယ်စားလှယ်လောင်းပရာဘိုဝိုဆူဘီယန်တိုကတော့အင်ဒိုနီးရှားဘာဟာစာဘာသာစကားနဲ့အခုလိုပြောပါတယ်
။ Islam dan akan melindungi semua yang tidak akan menindas siapa.
Islam ဘာသာကအလုံးကိုအကာအကွယ်ပေးမှာပါ။ဘယ်သူကမှဖိနှိပ်မှာမဟုတ်ပါဘူး။ဒါပေမဲ့မွတ်စလင်တွေအနိုင်ကျင့်ခံရတာမောင်းထုတ်ခံရတာဒါမှမဟုတ်လေချင်းချောက်ခံရတာမျိုးမရှိအောင်စောင့်ကြည့်ဖို့လိုပါတယ်။အစ္စလာမ်ကိုကာကွယ်ဖို့ကအရေးကြီးဆုံးပါ။ဘာကြောင့်လဲဆိုတော့မတရားမှုတွေဘာသာရေးပေါ်ထိခိုက်စော်ကားမှုတွေတွေ့နေရပြီးဒီလိုကိစ္စတွေကကျွန်တော်ကိုစိတ်ထိခိုက်စေပါတယ်။ဒါကြောင့်လဲကျွန်တော်ပြောင်းလဲချင်တာပါ။ကျွန်တော်ကသမရကိုပြောင်းပစ်ချင်တာပါ
။မွတ်စလင်အတိုင်းဝိုင်းကိုဆွဲဆောင်နိုင်ရေးသမရဝီဒိုဒိုရဲ့မဟာဗျူဟာကိုတော့အင်ဒိုနီးရှားနိုင်ငံတဝမ်းမှာဓလေ့ထုံးတမ်းအရာရောလူမှုရေးအရာပါထဲထဲဝင်ဝင်ပတ်သက်မှုရှိနေတဲ့ပန်ဆန်ထရန်လို့ခေါ်တဲ့အစ္စလာမ်ရဲ့ဘော်ဒါကျောင်းနေနဲ့ခိုင်မာတဲ့ဆက်နွယ်မှုကပံ့ပိုးပေးထားပါတယ်။ဘိုဟိုဂျာဘားကသဘောထားပျော်ပြောင်းတဲ့မွတ်စလင်တဦးဖြစ်သူသမရဝီဒိုဒိုကိုအစ္စလာမ်ဆန့်ကျင်သူဖြစ်တဲ့နောက်တရုတ်နဲ့တိတ်နီးဆက်တဲ့ကွန်မြူနစ်စတဲ့အင်ဒိုနီးရှားမှာနိုင်ငံရေးအရာအထိနာစေမဲ့အလင်းအညာစည်းရုံးမှုတွေမဟုတ်မမှန်ဖန်တီးပြောဆိုမှုတွေထွက်ပေါ်လာပြီးနောက်မှာတော့သူဟာအစ္စလာမစ်စစ်မှန်ကြောင်းကိုပိုပြီးပေါ်လွင်အောင်သမရဝီဒိုဒိုဆောင်ရွက်နေရတာပါဒါအပြင်အစင်လာဟောင်းကခွဲထွက်သူတွေသဘောထားမပြင်းထန်တဲ့ထောက်ခံသူတွေစိတ်ပျက်စရာဖြစ်ခဲ့တာကတော့သမရဝီဒိုဒိုကအသက်86နှစ်အရွယ်အစ္စလာမ်ဘာသာရေးဆရာမာရုဖ်အာမင်ကိုဒုသမရလောင်းအဖြစ်ရွေးချယ်ခဲ့တဲ့အချက်ပါစရာရီဟီဒါယာတူလာစတိတ်အစ္စလာမစ်တက်တိုကသုံးသက်သူဒါရီဒါမာဒီကတော့အစ္စလာမ်ဘာသာရေးဆရာကိုဝီဒိုဒိုကရွေးချယ်မှုအပေါ်မှာအခုလိုသုံးသက်ပါတယ
်။ Pastinya sangat besar dan sebetulnya menggunakan isu agama
ဝီဒိုဒိုကသူနဲ့တွဲဖက်ရှင်ပြိုင်မှုအာမင်ကိုရွေးချယ်လိုက်တာဆိုရင်ခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုလို့ကျွန်တော်ထင်ပါတယ်။ဒီရွေးချယ်မှုကြောင့်ဂျိုကိုဝီအတွက်ထောက်ခံမှုတချို့ကြာဆင်းသွားမယ်လို့ထင်ပါတယ်။ဒါပေမဲ့မာရူဖ်အာမင်ရဲ့ဂုဏ်သတင်းကြော်စောမှုကြောင့်အရင်ကသမရကိုမထောက်ခံခဲ့သူတွေရဲ့ထောက်ခံမှုကိုရလာနိုင်ပါတယ
်။ရွေးကောက်ပွဲမှာဘာသာရေးကိုနိုင်ငံရေးအဖြစ်အသုံးပြုမှုကဖြစ်ရိုးဖြစ်စဉ်ကိစ္စတစ်ခုဖြစ်ပေမဲ့မဲဆန္ဒရှင်တွေအတွက်ဘာသာရေးတစ်ခုတည်းကိုရွေးချယ်စရာစံနှုန်းတစ်ခုဖြစ်လာမယ်ဆိုရင်တော့တိတ်ကိုအန်ဒီရကြည့်တယ်လို့လဲသုံးသက်သူဒါရီဒါရာမာဒီကပြောပါတယ်။တကယ်လို့မမျှော်လင့်မဲ့လက်ရှိသမ္မတဝီဒိုဒိုရဲ့ပြိုင်ဘက်တွေကအနိုင်ရသွားမယ်ဆိုရင်တော့အင်ဒိုနီးရှားဈေးကွက်ကျဆင်းသွားနိုင်တယ်လို့သုံးသက်သူတွေကပြောပါတယ်။အခြေအနေဖြစ်နေတဲ့ရွေးကောက်ပွဲမှာဝီဒိုဒိုပြန်ပြီးအနိုင်ရခဲ့ရင်တောင်မှစီးပွားရေးအပေါ်မှာဖိအားတွေတင်းမာမှုတွေပေါ်ပေါက်နိုင်တယ်လို့လည်းသုံးသက်သူတွေကယူဆကြပါတယ်။ အင်ဒိုနီးရှားရွေးကောက်ပွဲတွေကတော့မနေ့ဖြန်ဧပြီလ18ရက်နေ့ဗုဒ္ဓဟူးနေ့မှာစတင်မှာပါ။အီလက်ထရောနစ်မှတ်ပုံတင်ရှိသူအသက်18နှစ်ပြည့်ပြီးသူတိုင်းမဲပေးခွင့်ရှိပြီးငယ်ငယ်ရွယ်ရွယ်အိမ်အောင်ပြုခဲ့သူတွေလည်းမဲပေးခွင့်ရှိပါတယ်။မိန်းကလေးတွေတရားဝင်အိမ်အောင်ပြုနိုင်တဲ့အသက်က16နှစ်ဖြစ်ပါတယ်။ဒါပေမဲ့ရင်းနဲ့စစ်တပ်တပ်ဖွဲ့ဝင်တွေကတော့နိုင်ငံရေးအရာဖက်မလိုက်ရဆိုတဲ့ဥပဒေအရမဲပေးခွင့်ရမှာမဟုတ်ပါဘူး။